ထိုင်းနိုင်ငံမှာလူခိုင်းမှုအတွက်ရောင်းစားခံရတဲ့မြန်မာနိုင်ငံသား44ယောက်ကိုထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ပေးခဲ့တယ်လို့ဒီကနေ့ထုတ်အစိုးရဘော်သတင်းစာတွေမှာဖော်ပြထားပါတယ်။အမျိုးသား22ဦးအမျိုးသမီး22ဦးကိုထိုင်းမြန်မာနယ်စပ်မြဝတီမြို့မှာထိုင်းရဲတပ်ဖွဲ့ကလွှတ်ပြောင်းပေးခဲ့တာပါ။အဲဒီလူတွေကိုမော်လဂိုင်ကလူငယ်တင်တန်းကျောင်းမှာသုံးရထားပြီးတဲ့နောက်လူဝတ်တဲ့စစ်ဆေးဆောင်ရွက်ချက်တွေပြီးရင်နေရာပြန်လွှတ်ပေးမယ်လို့မြဝတီခရိုင်လူမှုဝန်ထမ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးကပြောတာကိုသတင်းမှာကိုးကားဖော်ပြထားပါတယ်။မြန်မာနိုင်ငံကအလုသမားတန်းနဲ့ချီပြီးတော့ထိုင်းနိုင်ငံတွင်ဒေသအသီးသီးမှာအလုသွားလုပ်နေကြပြီးလူမောင်ကိုကူးခံရတဲ့ဖြစ်ရပ်များပြားလည်းရှိထားပါတယ်။အများအားဖြင့်တော့မြန်မာနိုင်ငံမှာအလုခံခွင့်လန်းရှာတဲ့အတွက်မိသားစုစာဝတ်နေရေးပြည်လည်မှုမျှော်မှန်းခြင်းနဲ့ထိုင်းနိုင်ငံမှာအလုသွားလုပ်ခြင်းသူတွေကိုလူမောင်ကိုကူးသူတွေကသွေးဆောင်ဖျားယောင်းပြီးရောင်းစားကြတာပါ။ထိုင်းနိုင်ငံမှာအလုရမယ်လို့လင်းလေခေါ်ဆောင်သွားပြီးတဲ့နောက်ငါးဖမ်းလေတွေနဲ့တခြားလူငန်းတွေမှာရောင်းစားခံရတဲ့အမျိုးသားနဲ့လူငယ်တွေအိမ်ဖော်တွေလိန်ဖြောပြေသူတွေဖြစ်ရောင်းစားခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအများအပြားရှိပါတယ်။